မင်္ဂလာတောင်ညွတ်မြို့နယ်မှာဖြစ်ပွားခဲ့တဲ့ရုံးရင်ဆန်ခန့်မှုမှာပါဝင်ခဲ့တဲ့ယဟန်တွေကိုထိမ့်သိမ့်ချမှတ်ပေးဖို့တိုင်းတန်ကမဟာနာယကအဖွဲ့ကိုသာသနာ၏ဝင်ကြီးဌာနကစတင်ထားတယ်လို့ဝင်ကြီးဌာနအဆင့်မြင့်တာဝန်ရှိသူတဦးက VOA ကိုပြောပြပါရယ်ဖြစ်ပွားခဲ့တဲ့ဖြစ်ရပ်မှာပါဝင်ခဲ့တဲ့မြို့ချစ်ယဟန်ပြိုများတမကကတော့သတင်းတွေမှာဖော်ပြနေကြသလိုတန်ကတွေကအိမ်ထဲဝင်စစ်ဆေးတာရုံးရင်ဆန်ခန့်လုပ်တာတွေမရှိခဲ့ဘူးလို့ညင်းလိုက်ပါရယ်သဆိုင်ရာရဲတပ်ဖွဲ့ကတော့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတယ်လို့ပြောပါရယ်ပြည်စုံကတော့ VOA မြန်မာပိုင်းတင်တော့မမေခါကတင်ပေးပို့ထားပါရယ
်ဖြစ်ပွားခဲ့တဲ့ရုံရင်ဆန်ခတ်မှုမှာပါဝင်ခဲ့တဲ့ယဟန်တွေကိုထိမ့်သိမ့်ချမှတ်ပေးဖို့တိုင်းတန်ကနာယကကိုသာသနာရေးဝန်ကြီးဌာနကစာပို့ထားတယ်လို့သာသနာရေးဝန်ကြီးဌာနပြန်ကြားရေးတာဝန်ခံညွှန်ကြားရေးမှူးဦးအောင်စံဝင်ကပြောပါရယ်နောက်ထပ်ဒီလိုအဖြစ်မျိုးတွေမဖြစ်အောင်ဘာတွေလုပ်ဖို့ရှိသလဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းခဲ့တာမှာတော့သူက
ကျွန်တော်တို့ဒီမှာတိုင်းသာသနာရေးရနေပြီးတော့တိုင်းတန်ခါနိုင်ငံအောက်ခါကိုရှောက်ထားပြီးဆောင်ရွက်နေပါတယ်ခင်ဗျာနော
်ဟုတ်ပါလေနော်
တို့လုံဆောင်မဲ့ဟာတွေကိုလည်းကျွန်တော်တို့အချိန်နဲ့တပင်းကြီးတရင်ထုတ်ပြပေးပါမှာကျွန်တော် website ကနေလေနော်ပြောထားပါတယ်ခင်ဗျာဟိုရေတပ်ဖွဲ့ကလည်းတိုင်းရန်ကုန်တိုင်းဒေသကြီးကလည်းတို့တရင်ထုတ်ပြပေးပါမှာကျွန်တော်တို့ကလည်းဘာတွေလုံဆောင်မလဲဆိုတာတရင်ထုတ်ပြပေးပါပါခင်ဗျာကျွန်တော် website ကနေ
လုံဆောင်မဲ့
ရန်ကုန်တိုင်းလုံခြုံရေးနယ်နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းကတော့ဒီအဖြစ်ပြက်နဲ့ပတ်သက်လို့ပါဝင်ပတ်သက်သူတွေကိုထိထိရောက်ရောက်အရေးယူသွားဖို့လုံဆောင်နေတယ်လို့ပြောပါတယ်
အဲ့ဒါဥပဒေနဲ့ညီဆောင်တော့မှာဖြစ်ပါတယ်အသေးသေးကတော့ကျွန်တော်တို့ရဲရဲကို DCPO ကိုမေးလိုက်တော့ဥပဒေနဲ့ညီအကုန်အရေးယူမှာဖြစ်ပါတယ်နော
်ရုံရင်ဆန်ခတ်မှုကိုထိမ့်သိမ့်အရေးယူခွင့်ရှိတယ်ပြည်ထရေးဘက်ကတော့အရိုက်ခံရသူကအမှုဖွင့်လို့စိတ်မရှိတာကြောင့်အခုချိန်ထိဘသူကမှအရေးယူဖို့စီစဉ်ဆောင်ရွက်ထားတာမရှိဘူးလို့ရန်ကုန်တိုင်းဒေသကြီးသတင်းနဲ့ပြန်ကြားရေးဌာနကရဲမှူးလဝေကပြောပါတယ်ဒါပေမဲ့အထူးကြုံဖြစ်အောင်လှုံ့ဆော်မှုတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတာကြောင့်စုံစမ်းစစ်ဆေးနေတယ်လို့သူကပြောပါတယ်ရုံရင်ဆန်ခတ်ဖြစ်အောင်လှုံ့ဆော်ခဲ့တာမှာပါဝင်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေတဲ့မျိုးချစ်ယဟန်ပြိုများတမက္ခကတော့အခုထွက်ပေါ်နေတဲ့သတင်းတွေလို့အဲ့ဒီနေ့ကအကြမ်းဖက်လှုပ်ဆောင်ခဲ့တာဝင်ရောက်စစ်ဆေးကဥပဒေမဲ့လှုပ်ဆောင်ခဲ့တာမျိုးမရှိခဲ့ဘူးလို့ပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးမှုအမှန်တကယ်ရှိလာတဲ့အနေအထိအမျိုးဘာသာတာသနာကိုကာကွယ်စောင့်ရှောက်မှုတွေလုပ်သွားမယ်လို့မျိုးချစ်ယဟန်ပြိုများတမက္ခကအတွင်းရေးမှူးဦးသူစိတ်တာကအခုလိုမိန့်ကြားပါတယ
်။ဘုန်းကြီးတို့ဘုန်းကြီးမလုပ်နိုင်ဘူးလေ။သဆိုင်ရာအင်းချိုးလေးတို့တရားရုံးလောရတယ်လောက်လို့ဝင်ရောက်ပြီးလုပ်ပေးနေရတာဖြစ်ပါတယ်။အဲ့တော့ဒါတွေကိုဦးစင်းတော့ကလိုက်လုပ်နေတာအစိုးရနေတာမဟုတ်ဘူးအကြမ်းဖက်နေတာမဟုတ်ဘူး။သူများမလုပ်တဲ့အလုပ်ကိုအမုန်းခံပြီးတော့ပြောနေတာအမုန်းခံပြီးလုပ်နေတာ။ဥပဒေပါလို့ပြောနေတဲ့သူတွေကိုယ်တိုင်ဥပဒေကိုရေးစားလိုက်တာပါ။
ဒီပြင်ဆရာတော်ကအဲ့ဒီနေ့ကရက်ွက်တင်နေသူတွေကိုမျိုးချစ်ရဟန်းပြိုအဖွဲ့ကစံဖက်ရိုက်နှက်တာတွေလုပ်ခဲ့တယ်လို့သတင်းတွေဟာလည်းမမှန်ဘူးလို့ညင်းဆိုလိုက်ပြီးရက်ွက်တွင်မှာနေသူတွေကသာပြန်လည်ရန်ပြုတ်လာတာကြောင့်ထွက်ပြေးခဲ့ရကြောင်းဒီစဲဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတစ်ခုခုကိုလှုပ်ဆောင်ခဲ့တယ်ဆိုရင်အချိန်မရွေးဥပဒေတိုင်းအရေးယူတာကိုခံသွားမယ်လို့လည်းပြောဆိုလိုက်ပါတယ်အမျိုးဘာသာတာသနာစောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့မဘာသာအဖွဲ့နဲ့မသက်ဆိုင်တဲ့အဖွဲ့တစ်ခုဖြစ်တာမို့မဘာသာခိုင်းစေချက်ကြောင့်လှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေဟာမမှန်ကန်ဘူးလို့လည်းပြောဆိုသွားပါတယ်။လက်ရှိချိန်မှာတော့မတိမငြိမ်ဖြစ်ခဲ့တဲ့မင်္ဂလာတောင်ညွတ်မြို့နယ်မှာရက်ွက်လုံခြုံရေးကိုရက်ွက်တွင်မှနေထိုင်တဲ့ဘာသာပေါင်းစုံပါဝင်တဲ့အဖွဲ့တစ်ခုကတာဝန်ယူပြီးလှုပ်ဆောင်နေတယ်လို့အဲ့ဒီရက်ကွက်မှာနေထိုင်သူတဦးဖြစ်တဲ့ဦးစောမင်းလက်ကပြောပါတယ
်။ဟုတ်ကဲ့။
ဘလူဒီလာလှုပ်တယ်ဘလူဒီလာပြီးတော့ပြဿနာရှာစရာရဲတပ်ဖွဲ့ရတီးပါတယ်ထွေဥပိုင်းရတီးပါတယ်တို့တော့ဘလူရီယာဒီကိစ္စကိုစတင်ဖောက်နေတယ်စတင်ဖန်တီးနေတယ်ဆိုတာလေတီးပါတယ်တီးတော်များလဲယနေ့ချိန်ဒီလိုဟန်တာအချင်းတားဆီးခြင်းမရှိသေးပါဘူ
းရုံရင်ဆန်ခတ်ဖြစ်ခဲ့တဲ့နေ့ကခိုးဝင်မင်းကလေးတွေရှိမရှိတာဝန်ယူစစ်ဆေးခဲ့တယ်မင်္ဂလာတောင်ညွတ်စခန်းကစခန်းမှုဒူရဲမှုမျိုးလွင်ကိုဒီကနေ့မှာပဲကုညံကုန်းမျိုးနယ်မှာရှိတဲ့ရဲစခန်းတစ်ခုကိုပြောင်းရွှေ့လိုက်ကြောင်းကာယကံရှင်ကိုရိုင်းက VOA ကိုပြောပါတယ်ဒီလိုနေရာပြောင်းရွှေ့တာဟာဖြစ်ခဲ့တဲ့ဖြစ်ရက်နဲ့ပတ်သက်နေသလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီပြင်မတည်ငြိမ်မှုမှာအဓိကပါဝင်ပတ်သက်သူလို့ယူဆရတဲ့ခုနှစ်ယောက်ကိုလည်းမင်္ဂလာတောင်ညွတ်ရဲစခန်းကမြို့နယ်မှုရဲမှုခင်မဦးကတရားရုံးကိုဦးတိုက်ကစူပူအောင်သွေးထိုးလှုံ့ဆော်မှုပုံမှန်905ကမြင်းဆောင်34နဲ့ဒီကနေ့မှာအမှုဖွင့်ထားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းမြို့နယ်မှုဖြစ်တဲ့ရဲမှုခင်မဦးကိုဆက်သွယ်လို့မရတယ်လို့စခန်းကိုဖုံးဆက်မေးတာမှလည်းတာဝန်ရှိသူကစခန်းကနေအခုလိုတရားစွဲဆိုထားတာရှိတယ်လို့မကြားမိတဲ့အကြောင်းနဲ့စွဲထားတာလည်းမရှိဘူးလို့ပြောဆိုထားပါတယ်ရှင်။